ဒေါ်သာသီဘော်တရားဆွဲထားတဲ့အဂတိလိုက်စားမှုလေးမှုတွေတောက်တာနေတိုင်းနေပြီးတော့အထူးပြားရုံမှဆက်ပြီးတော့ကြားနာဆက်ဆေးနေတာမှာဒီကနေ့လိုမှ19ရက်မှာတော့လာရောင်သောစိုက်ကျိုးတက်မွေးပညာသင်တန်းကျောင်းစီမံကိန်းတွေမြေနေရာနှစ်ခုရယူခဲ့မှုမှာအဂတိလိုက်စားခဲ့တယ်ဆိုတဲ့အမှုနှစ်ခုတွေကြားနာခဲ့တယ်လို့နေပြည်တော်ကလာတဲ့သတင်းတွေကသိရပါတယ်။ဒီအမှုနှစ်ခုစလုံးအတွက်နေပြည်တော်စီလင်တာရေးကော်မတီအမြဲတမ်းအတွင်းဝန်ဦးမျိုးအောင်ကတရားလူကြားတက်တည်အနေနဲ့ထွက်ဆိုခဲ့တယ်လို့ဆိုမှန်းသိရှိရပါတယ်။အင်္ဂလိပ်ဘာသာဝန်ကြီးချုပ်ဦးဖြိုးမင်းတင်ကဒေါ်ဆန်းစုကြည်ကိုရှေးကောင်းတဲ့ဒေါ်လာတွေပေးထားတယ်ဆိုတဲ့အမှုတွဲဒေါ်ဆန်းစုကြည်ရဲ့အင်အကူဒေါ်ဝူဝေတန်းကိုတရားလူကြားတက်တဲ့အနေနဲ့ထွက်ဆိုဖို့တရားရုံးဘက်ကဆင့်ခေါ်မယ်လို့လည်းသိရပါတယ်။ဘယ်အချိန်ဘယ်ရုံးချိန်မှာဆင့်ခေါ်မလဲဆိုတာကိုတော့မသိရသေးပါဘူး။ဒီကနေ့မှာတော့အာဂရီအမှု၄မှုတွေကနှစ်မှုကိုပဲဆင်ဆင်းနိုင်ခဲ့ပါတယ်။ရန်ကုန်တိုင်းမှာဒေါ်ကီဂျီဖောင်ဒေးရှင်းနဲ့ပတ်သက်လို့အဆောက်အဦနဲ့မြေနေရာရယူမှုမှာအာဂရီလိုက်စားမှုရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ရန်ကုန်မှာတရားဆွဲထားတဲ့အာဂရီလိုက်စားမှုကိုလည်းနေပြည်တော်အထူးတရားရုံးမှာပြောင်းရွှေ့ဆက်ဆီးဖို့ခွင့်ပြုလိုက်တာကြောင့်အဲ့ဒီအမှုကိုလာမယ့်ဒီဇင်ဘာလ3ရက်နေ့မှာစတင်ကြားနာဆက်ဆီးဖို့လုပ်မယ်လို့နေပြည်တော်ကလာတဲ့သတင်းတွေကသိရပါတယ်။ဒီကနေ့ဆက်ဆီးတဲ့အောက်လိုက်စားမှုတွေအတွက်နောက်ထပ်ရုံးချင်းကိုတော့နိုဝင်ဘာလ24ရက်နေ့မှာဆက်ပြီးကြားနာမှာဖြစ်ပါတယ်။